ီတော်စုနေအကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မင်းကွန်းနဲ့ပဲစကြပါလေ။ပင်လုံစာချုပ်ချုပ်ဆိုပြီးမကြခင်မှာပဲတိုင်းသာချင်းချင်းညီညွတ်ကြဖို့ဗိုလ်ချုပ်ပြောခဲ့တဲ့မင်းကွန်းမှာ
တိုင်းသာချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးကခုမရှိသမျှခန္ဓာပတ်လို့ဟလားဒီတိုင်းပြည်ဟာလွတ်လပ်ပြီးလွတ်လပ်ရတော့လည်းပဲအဲပါပီချက်ချက်ဒီဆိုးရလို့ပါတယ်တိုင်းပြည်ချင်းနေပါတော့ကျွန်တော်ပြောချင်အဲ့ဒီတော့ဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါသေးနဲ့ဘသူကသာလုံးလုံးမပြတ်ပါသေးနဲ့အဲ့ဒါအင်မတန်အရေးကြီးပါလေ
မြန်မာပြည်လွတ်လပ်ရေးရဖို့တိုင်းသားတွေညီညွတ်မှုရှိကြောင်းပြသခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်82နှစ်တင်းတင်းပြည့်ခဲ့ပါပြီအခုချိန်ထိဗမာတွေကြီးဆိုးတဲ့တပြည်တော်နိုင်ငံလိုဖြစ်နေတယ်လို့ခံစားနေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွန်းမောင်ကပြောပါလေ
ပြည်ထောင်စုဆိုတာပြည်ထောင်တွေစုထားတဲ့နိုင်ငံပါပြည်ထောင်စုထဲမှာပါတဲ့ပြည်ထောင်တွေအားလုံးတန်းတူညီမျှရှိရမယ်ဗျဘသူကဘသူ့အပေါ်မှာမရှိရဘူးရဆရာရှိရင်တန်းတူညီမျှရရမယ်ပေးဆရာရှိရင်လည်းတန်းတူညီမျှပေးရမယ်အခုဟာကနာမည်ကတော့ပြည်ထောင်စုမြန်မာနိုင်ငံလို့ပြောပြီးတော့အနှစ်သာရမရှိတဲ့ပြည်ထောင်စုလို့ဖြစ်နေတယ်မြန်မာပိုင်တပြည်ထောင်လို့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ကျွန်မပြည်ထောင်တွေကပမာအောက်မှာရောက်နေတယ်လို့ပဲလို့ခံစားမိတယ်ဗ
ျပြည်ထောင်စုအခြေအနေကတော့အခုလက်ရှိအစိုးရလက်ထက်မှာပို့ပြီးတော့ဆိုးလာနေတယ်လို့မြင်နေသူကတော့ဂျာမနီနိုင်ငံရောက်ဘာလင်တက်တိုမြမရေးရာကတိကဟောင်းရခိုင်မျိုးသားဥက္ကမောင်စောပါ
အခုလက်ရှိအနေနဲ့ဒီအစိုးရကပြည်ထောင်စုကဥသိစီအစိုးရဖြစ်တဲ့အောင်ပို့ဆိုးနေတယ်ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီတွေကအများဆုံးအနိုင်ရတယ်သူတို့လုံးဝအစိုးရဖောက်ကမပြီးဘူးဘဝကနေခံနေတဲ့လူတွေကသူတို့ဆိုရတယ်သူတို့ဘဝချုပ်ကိုင်ဘူးနောက်တစ်ချက်ကပြည်내သားတွေရဲ့ဆန္ဒကိုမယူဘဲနဲ့နေရာကမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုရှောက်လုပ်တယ်။နေရာကမှာဗိုလ်ချုပ်အောင်ဆန်းတရားတွေပါလေရှောက်လုပ်တယ်။ဗိုလ်ချုပ်အောင်ဆန်းကမမကြီးရဲ့ဆက်သွယ်ရေးပြည်သူကဘာလို့လဲလေးစားပါလဲ။ဒါမဲ့ပြည်내တွေမှာသွားလုပ်မယ်ဆိုရင်တော့ဥပမာမွန်ပြည်နယ်ချောက်တုံတရားဒီအလုံးဝိုင်းဆန္ဒပြတဲ့ကြရရာဝတ်ဒီဗိုလ်ချုပ်အောင်ဆန်းတရားဆိုပြီးလုပ်ဖြစ်တယ်။ပြည်내နာမည်တွေပေါ်ပြီးပဲမမရာဇနောပါနေတဲ့မွန်လေး။ရာဇကလေးတို့တမစီကြီးတို့တမင်ပရန်းတို့မွန်လေးကိုမင်းတို့စစ်ချက်ပြည့်တဲ့ပါတခုဆိုရင်မွန်လေးဘယ်တော့မှသာတော့မလဲ။နောက်ဟိုမနေ့တနေ့ရပဲတခါတရားပြည်နယ်ပါလေရပ်ကောင်ဘုကျောင်းဆိုင်ရုပ်ထုချောင်းနဲ့မပြုလို့ဆိုရင်ဒီအင်အားသုံးမှုဝင်ချိုးရဲအဲ့ဒါကြီးကပြည်အောင်စုရဲ့အနစ်စာကလုံးဝမရှိဘူ
းဖခင်ဖြစ်သူဘုကျောင်းဆိုင်ကဥဆောင်ပြီးတော့ပင်လုံစာချုပ်နဲ့တိုင်းသားတွေညီညွတ်ကြောင်းပြတ်တနိုင်ခဲ့ပြီမယ်လေအခုချိန်ထိတိုင်းသားတွေနဲ့အုပ်ချုပ်သူတွေအကြားပြည်လည်မှုတွေမရနိုင်သေးလို့တနည်းဖြစ်သူဒေါက်ဆန်းစုကြည်ကဥဆောင်ပြီးတော့27ရာစုပင်လုံစာကိုကြိုးပမ်းနေပါတယ်ဒါပေမဲ့လည်းထူးခြားတဲ့ပြည်လည်မှုတွေဖြစ်လာတဲ့အပေါ်အမလို့အမရဖြစ်မှုတွေလည်းရှိနေပါတယ်ပင်လုံစာချုပ်ကိုအကောင့်ထဲမဖော်နိုင်လို့မြန်မာနိုင်ငံမငြိမ်းချမ်းပဲဖြစ်နေတာလို့ဒေါက်တာဆိုင်းထွေးမောင်ကတုံ့တပါတယ
်ပင်လုံစာချုပ်ကြောင့်လို့ဒီပြည်ထောင်စုနေဆိုတာဖြစ်လာတာအဲ့ဒီပင်လုံစာချုပ်အတိုင်းမလိုက်နိုင်ဘူးဆိုရင်လည်းပြည်ထောင်စုလည်းပြတ်ပါပြီပင်လုံစာချုပ်အတိုင်းအကောင့်ထဲပေါ်မယ်တန်းတူညီမျှပေးမယ်လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်တွေရှိမယ်ဆိုရင်တော်လိုင်းကြီးလည်းရှိမှာမဟုတ်တော့ဘူးကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံနဲ့အတိတ်ပဲရှိတဲ့ပြည်ထောင်စုနိုင်ငံဖြစ်ပြီးတော့အချမ်းသာရတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့အခုတုံ့နေတဲ့27ရာစုပင်လုံကြီးလာကလက်ဆက်ရာစုပင်လုံတတိကုမှုကအကောင်အထည်မဖော်ဘူးဆိုရင်ပြည်ထောင်စုမှာဘယ်လိုမှရင်းချမ်းရင်းရနိုင်မယ်လို့ကျွန်တော်မထင်ဘ
ူး။ဥက္ကမောင်စောကတော့ဒေါ်ဆန်းစုကြည်ကြိုးပမ်းနေတဲ့27ရာစုပင်လုံကိုသိပြီးတော့အားမရပါဘူး
။ရုပ်ပင်လုံးတွေပါလေလုံနေပဲမဲ့လေအခုဒီဘာမှတော့မမေးရရတော့ကျွန်တော်တိတ်မမြင်သေးဘူးဗျာကျွန်တော်မြင်ရတော့ပြောမယ်ဆိုရင်လေသိကြတော့အောင်မြင်နိုင်မယ်ဆိုကျွန်တော်မရှင်းဘူ
းဟုတ်ကဲ့ဘာကြောင့်ပါလဲခင်ဗျာဘယ်ချက်ကြောင့်ပါလဲ
ဘုကျောင်းဆန်းချစ်တယ်မှာဘုကျောင်းဆန်းတယောက်ချက်ဆိုလုံးလုံးလာကုန်လို့လို့ရတယ်ပတ်စပ်လာဘိုးကောင်းကြီးဒီသူမတန်မြင်မဲ့လှုပ်တဲ့ခဲ့တဲ့အားတွေရှိတာပဲရရှိမယ်အားလုံးကတော့ဆုံးပြတ်ရတယ်လုံလာခဲ့တယ်အခုဒေါ်အောင်ဆန်းစစ်ကြီးမှာဘုကျောင်းဆန်းတော့လုံးလုံးလာလုပ်ကံမရှိဘူးသူလုံးချင်တဲ့တယောက်နဲ့သူလုံးလို့ရမှာမဟုတ်ဘူ
းပြည်တော်စုနေဆိုတာကိုတော်တော်စိတ်ပြက်နေတဲ့အထင်မှာဗြိတိန်နိုင်ငံရောက် KNO ကချင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးတာဝန်ခံခန်းဖာဆာဒန်လည်းပါဝင်ပါတယ
်။အရင်တုန်းကလည်းရောက်ပြဆန်တောင်းပုံစံလိုပေါ့နော်။ဒီတောင်စုနေကကျွန်တော်တို့တိုင်းတဲ့တွေဝစ်စုံဝခိုင်စင်ပေါ်တတ်တခိုင်အဲ့လိုပဲရှိရယ်။အခုလည်းအဲ့လိုပါပဲ
။ဒီတောင်စုဆိုတာကိုစိတ်ဝင်စားတော့ပဲပြီးကြလွတ်လပ်တဲ့ကချင်နိုင်ငံထူထောင်ဖို့ကိုတော့ဆုံးဖြတ်ထားပြီလို့ခန်းဖာဆာဒန်ကဆက်ပြောပါတယ
်။အရင်တုန်းကကျွန်တော်တို့ဘိုးဘွားတွေပေါ့နော်1948 ဖေဖော်ဝါရီ7ရက်နေ့မှာတန်လုံစာချုပ်ကိုချုပ်တဲ့ချိန်တုန်းကဆိုလို့ရှိရင်သူတို့ရဲ့ရီမန်းချက်တွေကအရင်အသေးပေရှိနေမြတ်ဗမာပြည်လူ့လက်ရေးရပြီးတဲ့နောက်မှာကျွန်တော်တို့တိုင်းတာအချင်းချင်းရင်းချမ်းစွာအတူနေဆိုင်ကြီးမှာတန်းကြီးကြီးရတဲ့ပြည်ထောင်စုပြည်ထောင်ဖို့ဆိုတဲ့သူတို့ရဲ့ရည်ရချက်ကိုသူတို့ကတုံ့ချခဲ့တယ်ခင်ဗျာဒါပေမဲ့လည်းအဲဒီနောက်ပိုင်းမှာပြည်ထောင်စုကနေပခိုးချုပ်ကင်တဲ့ဒီပြည်ထောင်စုနဲ့ကိုရောက်သွားတော့အဲဒီပြည်ထောင်စုဆိုတဲ့ဝေါ်ဟာရကအသေးပင်ရှိဖြစ်သွားတယ်အဲဒါကြောင့်လည်းကျွန်တော်တို့အချင်းလူမျိုးတွေကတော့အခုလွန်ခဲ့တဲ့ဇန်နဝါရီလတိုင်းနိုင်ငံချင်းပိုင်းမှာဒီလက်ခံတုံ့ချတယ်ခင်ဗျာအလုံးသဘောတူတဲ့အချက်ကတစ်ခုကတော့ကျွန်တော်တို့ဒီတက်တချင်းနိုင်ငံတည်ထောင်မယ်အဲ့ဒီတချင်းနိုင်ငံဟာဒီလူဘေပေါ်မှာအထုတ်ချအာနာအားလုံးထားတဲ့ဒီလက်တချင်းနိုင်ငံတို့တည်ထောင်ဖို့ဆိုပြီးမှကျွန်တော်ဒီညီတဲ့သဘောတူချက်ကိုရခဲ့တယ်။အဲ့တော့ဒီချင်းအပြင်ကျွန်တော်တို့ဒီကျွန်တော်ရဲ့ဘိုးဘွားတွေကြိုးစားခဲ့တယ်ခုနစ်နှစ်တိုင်အောင်ကျွန်တော်တို့ကအတူနေဆိုင်ဖို့ကြိုးစားခဲ့တာအခုအချိန်ဒီနေဖြစ်လာနိုင်ဘူးဆိုတာအဲ့ဒါကြောင့်အရင်တုန်းကကျွန်တော်တို့ဒီဒုလရေမရအချင်းကအချိန်တွေအတိုင်းကိုကျွန်တော်ပြန်သွားမယ်ဆိုပြီးမှအဲ့လိုဒီပေါ်တူချက်ရခဲ့ခင်ဗျာဒုလတဲ့အချင်းနိုင်ငံတော်ကြီးတောင်ဖို့ပဲကျွန်တော်ကစိတ်ဝင်စားတော့တယ်ခင်ဗျာ
ဒေါက်တာဆိုင်းထွေးမောင်ကတော့စိတ်ပြတ်ဖို့ကောင်းတဲ့အချိန်တွေကြမှာပဲအကောင်းဘက်ကမျှော်လင့်နိုင်တဲ့အချက်ချို့တော့ရှိနေသေးတယ်လို့မြင်ပါတယ
်အဆိုးထက်ကအကောင်းရှိမယ်ဆိုရင်တော့အကိုက်ပွဲတွေကြားထဲမှာဆွေးနွေးဖို့ရအတွက်ကံလာမှုတွေရှိတယ်ဆွေးနွေးနေကြတယ်တဏ္ဍာငံရေးပြဿနာကိုနိုင်ငံရေးညီလာနဲ့ဖြစ်ရှိမယ်ဆိုတဲ့လမ်းကြောင်းပေါ်မှာသူတို့ရောက်နေကြတယ်ဆိုတာကျွန်တော်တို့အနေနဲ့แน่แน่လေးတော့ပြောရင်းချက်ရှိတယ
်တိုင်းသားတွေချင်းချင်းကြားယုံကြည်မှုတကယ်ရရင်ပြည်အောင်စုဆိုတာတကယ်ဖြစ်လိမ့်မယ်လို့ဥက္ကမောင်စောကယုံကြည်ထားပါတယ်တကယ်တော့ယုံကြည်မှုရဖို့ဆိုတာကလူ့အဖွဲ့အစည်းမှာအခက်ခဲဆုံးကိစ္စတစ်ခုပါနှစ်ပေါင်း82နှစ်အထိမရနိုင်သေးတဲ့ဒီယုံကြည်မှုကိုဘယ်လိုတည်ဆောက်ရင်ဖြစ်နိုင်မလဲဆိုတာကတော့အဓိကအကြောင်းမေးခွန်းဖြစ်ပါလိမ့်မယ်